ဒီနေ့ခေတ်လူငယ်ចောင်းသားတွေဟာဘဝမှာဂုံသိက္ခာရှိရှိပညာနဲ့အသက်ရှင်ရပ်တည်နိုင်မဲ့ဒီမိုကရေစီပညာရေးစနစ်တစ်ခုကိုတောင်းဆိုနေကြပါပြီ။အဲ့ဒီလိုတောင်းဆိုနေတဲ့အထက်မှာမြင်းချန်ဤပညာတက္ကသိုလ်ကစတုဒ္ဓနှင့်မျိုးပြအင်ဂျင်နီယာចောင်းသားကိုဇော်လင်းအောင်တယောက်လည်းပါဝင်ပါတယ်။ဒီလိုတောင်းဆိုတဲ့အတွက်အစိုးရကတော့သူ့ကိုပုံမှန်မျိုးစုံတက်ပြီးဝရန်ထုတ်လိုက်ပါတယ်
။ကျွန်တော်ကစတုဒ္ဓနှင့်မျိုးပြမိသားနဲ့ကျွန်တော်အကြောင်းကိုရန်နာထားတယ်။အခုလက်ရှိအခြေအနေကတော့905ခါဝေးပုံမှန်ဆက်ချက်တွေနဲ့ကျွန်တော်အမှုဖွင့်ထားတယ်ဆိုတော့အချင်းကြီးနဲ့ရင်ဆိုင်နေရတ
ာကိုဇော်လင်းအောင်ပြောသွားတာပါလက်ရှိမြန်မာပညာရေးစနစ်ကိုသူတို့ចောင်းသားတွေဘယ်လိုခံစားနေရလဲပညာရေးစနစ်တက်ကိုဘာကြောင့်လိုချင်နေလဲတပိတ်မောက်တောင်းဆိုတာကသွေးထိုးလုံးဆောင်မှုတွေကြောင့်လို့တချို့ကပြောနေကြတဲ့အပေါ်ဘယ်လိုမြင်လဲလို့မေးကြည့်တော့ကိုဇော်လင်းအောင်ကအခုလိုပြောပြပါတယ
်ပညာရေးစနစ်ကလက်ရှိအချိန်ကကျွန်တော်တို့ကိုမူလာရန်အဆင့်ကနေပြီးတော့ကျွန်တော်တို့ဒီ PhD အဆင့်ကြီးခြားစားပြီးတော့ချက်ချုံကြနေတယ်နေရာအနက်မှာတက္ကသိုလ်တွေရှိတယ်ဒါပေမဲ့အဲ့ဒီတက္ကသိုလ်တွေထဲမှာကအခြေခံအဆောက်အုံမပြည့်စုံဘူးကျောင်းဒီပစ္စည်းစရာမပြည့်စုံဘူး resource ပါဆံဖြစ်တဲ့ပညာရှင်တွေမပြည့်စုံဘူးအဲ့လိုမျိုးမပြည့်စုံမနဲ့ဓာန်ကြသဘောမျိုးတိဆောက်ထားတဲ့ပညာရေးစနစ်တွေကျွန်တော်တို့ကရင်ဆိုင်နေရတာကြအခုလောလောဆယ်ကအဲ့လိုမျိုးဆိုတော့ကျွန်တော်တို့ဒီဒီပညာတွေမှာဆိုရင်လည်း theory ဘိုင်းသင်ပေးနိုင်တယ်ဆိုရင်တော့မှလက်တွေ့မရှိဘူးလက်တွေ့ဘဝနဲ့အကြောင်းပညာရေးနဲ့မဆက်ဆံနိုင်ဘူးနောက်ပြီးတော့ကျွန်တော်တို့ဒီမှာလက်ရှိမြန်မာနိုင်ငံ engineer run နေမှာဆိုရင် engineer တက္ကသိုလ်ဆိုတဲ့ဟာတွေကမန္တလေးရှိတယ်ကြောက်စယ်မြင်းကျန်သခိုင်းရှိမယ်ပခုတ်ကူလို့ကြောက်ဘရောင်းလို့မကွေးလို့ဆောက်ရည်ဆောက်ရည်တမျိုးမှတစ်ကြောင်းလောက်ရှိနေတယ်အဲ့ဒီ engineer တက္ကသိုလ်တွေကရှိနေတော့အဲ့ဒီနေရာနေမွေးထုတ်လိုက်တဲ့ engineer ဆိုတာတွေကတနည်းနည်းမှငါးငါးသာထွက်တယ်ဗျအဲ့လိုငါးငါးသာထွက်တော့ကျွန်တော်တို့ကဒီ engineer တွေထွက်လာတဲ့ပုံမှာအလုပ်အကိုင်းနဲ့အခွင့်အလမ်းအင်မတန်ဟိုရှားပါလာတယ်နောက်တစ်ခုကလုပ်ငန်းရှင်တွေအရင်းရှင်တွေကအစိုးရအသီးမဲ့ပြည်ထောင်ပညာရှင်ဆိုတဲ့ engineer လေးတွေကိုသူတို့ကဟိုလောက်ခလာတာနှိမ်ပြီးတော့ခိုင်းစေဖို့ရတဲ့အခွင့်အလမ်းတစ်ခုဖြစ်နေတယ်နောက်တစ်ခုဒါဝင်မှကျွန်တော်တို့ကလက်ရှိကျွန်တော်တို့ထွက်လာခဲ့တဲ့တက္ကသိုလ်တွေကအမခံချက်ဘာမှပြီးနိုင်ခြင်းမရှိဘူးဗျတက္ကသိုလ်တွေမှာအော်တိုနိုမီမရတဲ့ကြီးကတော့ကျွန်တော်တို့ကဟိုလုံးရောက်မှာမဟုတ်ဘူးနောက်တစ်ခုကအဲ့လိုမျိုးရဖို့ဆိုရင်နိုင်ငံဟာဒီမိုကရေစီနိုင်ငံဖြစ်ဖို့လိုတယ်အခုလိုမျိုးဘိုးထင်းချုံမှုစနစ်နဲ့တောင်းနေတဲ့နိုင်ငံတခုကမှတော့ဘယ်တက္ကသိုလ်ကမှလွတ်လပ်ရရှိခဲ့မှာမဟုတ်ဘူးလို့ကျွန်တော်တို့ယူဆတယ်နောက်တစ်ခုကတော့အခုပြောနေတဲ့ကျွန်တော်တို့ကပေါ့နော်တက္ကသိုလ်ဒီကျောင်းသားမဟုတ်ဘူးဟုတ်တယ်မဟုတ်ဘူးဟုတ်တယ်ဆိုတော့အခုကျွန်တော်တို့အငင်းပေါင်းနေတဲ့ကိစ္စတွေကလည်းကျွန်တော်အမြင်ပြောရရင်တော့တက္ကသိုလ်ဒီတိုင်းမှာအော်တိုနိုမီရပြီဆိုရင်တော့တက္ကသိုလ်တောင်းတာမဟုတ်ဘူးဟုတ်တယ်ဆိုရင်အစီအရှင်းတော့ပါလိမ့်မယ်အခုလိုမျိုးကျွန်တော်တို့စစ်တပိုင်းလွတ်တော်အောက်ကရှိနေတဲ့နိုင်ငံမှာတော့တောင်းတာမဟုတ်ဘူးဟုတ်တယ်လို့ကျွန်တော်တို့ဘယ်လိုမှသုံးသပ်လို့မရဘူးဥပမာမထူးထူးအောင်လို့လိုမျိုးဆိုရင်ကျောင်းတက်နေရင်မှစမ်းစည်းခံရတယ်ပြန်လို့လာတော့ကျောင်းတက်ခွင့်မရဘူးအဲဒါမျိုးကိုကျွန်တော်တို့ဘယ်လိုတတ်မှတ်ရမလဲဆိုတဲ့ကိစ္စမျိုးတွေပေါ့အဲ့တော့ကျွန်တော်တို့ကတော့ဒီပညာရေးစနစ်ကတော့တက္ကသိုလ်တွေကိုယ်အောင်ချုပ်ခွင့်ရပြီဆိုတဲ့အချိန်မှာတော့ဒါကျွန်တော်တို့အဆင်ပြေလာမှာပါဒီတိုင်းကတော့ကျွန်တော်တို့ဘာမှပြောလို့မရဘူးပေါ့နော်ပညာရေးကလုံးဝထိစုံကျနေတယ်လို့ပဲကျွန်တော်ပြောလို့ရပါတယ်ကျွန်တော်တို့ဒီအရာရာကတော့ကျွန်တော်တို့ဒီခန့်ဆိုနိုင်ငံရေးပုံမှာအကုန်လုံးမှီလို့ရနိုင်ငံတကာရဲ့သွားနေရစနစ်ဒီပုံမှာမူတည်ပြီးတော့လူတွေရဲ့ဘဝတွေကလည်းဟိုပြောင်းလဲလာတယ်လို့ကျွန်တော်တို့ယူဆရတယ်
လက်ရှိလူငယ်တွေရဲ့အခြေအနေနဲ့အုံနောက်ယိုစီမှုအခြေအနေကိုလည်းကိုဇော်လင်းအောင်ကအခုလိုဆိုပါတယ
်ကျွန်တော်အမြင်နဲ့ပြောရရင်လူငယ်တွေဟာယိုပန်းဆိုင်ရာကိုလိုက်တယ်ဂျာရင်နောက်ကိုလိုက်ပြီးတော့ကျွန်တော်စေပန်းဆိုင်ရာမှာတုတ်တက်လာမှုအင်မတန်ယုံနေတာကိုတွေ့ရတယ်ဥပမာဆိုတော့အားကုန်းကင်မဲ့ကားကောင်းလားစီးမယ်ကျွန်တော်နေမှာဆိုလည်းဆိုင်ရာကောင်းလားစီးမယ်ဝေစားတွေကိုချားနိုင်ငံတွေရဲ့ဖက်ရှင်တွေနဲ့ဝင်မယ်အတက်လူတွေထိုးကြမယ်ဆက်တဲ့ဖြင့်ယိုပန်းဆိုင်ရာတွေမှာလိုက်ပြီးတော့အခြားနိုင်ငံတွေတုတ်တက်မှုတွေတွေ့နေပြီမယ်ကျွန်တော်တို့ချားနိုင်ငံစေပန်းဆိုင်ရာနဲ့နီးပညာပိုင်းဆိုင်ရာတို့တက်မှုမှာသူတို့လိုက်လို့မမီဘူးဖြစ်နေတယ်။လိုက်လို့မမီတာကျွန်တော်တို့နိုင်ငံကလူငယ်တွေညံ့ချင်းလို့မဟုတ်ဘဲနဲ့ဘိုက်ခွင့်မရတာခွင့်လန်းမရှိတာအတောင်မှုလို့ကျွန်တော်တို့ဒီကျွန်တော်လူငယ်တွေကဒီလိုမျိုးဖြစ်နေတာလို့ကျွန်တော်ယူဆတယ်။နောက်ပြီးတော့ကျွန်တော်တို့ဒီဆရာတွေမှာထိုးထွက်ပြီးတော့ထူးချွန်လာတဲ့လူငယ်တွေကြတော့လေကျွန်တော်နိုင်ငံမှာခွင့်လန်းမရှိတဲ့အတွက်အခြားနိုင်ငံတွေမှာအုံနောက်ယိုစီမှုဖြစ်စေတဲ့အဖြစ်ရမျိုးတွေနဲ့တခြားနိုင်ငံတွေမှာအလုပ်တွေသွားလုပ်ကြတယ်။အတင်းမောတွေပေါ်မှာကပရီနေလုပ်ကြတယ်စင်ကာပူလိုနိုင်ငံမျိုးတွေအခြားဒူဘိုင်းတို့ကျွန်တော်တို့အခြားနိုင်ငံတွေမှာသွားပြီးတော့သူတို့အင်ဂျင်နီယာတွေလုပ်ကြတယ်အဲတချို့ဆရာဝန်တွေလုပ်ကြတယ်အဲတချို့သူနာပြုတွေလုပ်ကြတယ်အဲဒါမျိုးတွေပေါ့နော်အဲ့လိုမျိုးတွေကျွန်တော်တို့ဖြစ်နေတာကျွန်တော်နိုင်ငံရဲ့လက်ရှိဒီနေရာတွေကအဲ့တော့ထွက်ပေါက်မရှိတော့နိုင်ငံသားတွေကိုထွက်ကြတယ်ဒီလိုပါပဲဗ
ျပြည်တွင်းဆက်ပေါ်သူ့အနေနဲ့ဘယ်လိုမြင်လဲဆိုတော့တိုင်းရင်းသားတွေလိုချင်နေတဲ့ Federal စနစ်ကိုအကောင့်ထဲပေါ်မှစစ်ရက်ဆဲပြီးငြိမ်းချမ်းနိုင်မယ်လို့ကိုဇော်လင်းအောင်ကသူ့အယူအဆကိုပြောပါတယ်
ဒီရင်းစစ်ကတော့ကျွန်တော်တို့ယူဆကြတာကျွန်တော်စစ်ကိုကျွန်တော်တို့လူငယ်တွေကမလိုတော့ဘူးဘယ်လိုမျိုးသောစစ်ကိုမှကျွန်တော်တို့မလိုတော့ဘူးပြည်တွင်းစစ်ကဘာကြောင့်ဖြစ်ရလဲဆိုတော့ကိစ္စကမသုံးသပ်ရမယ်ဆိုရင်တော့ဒီဘက်ကမှကြေကြေလောင်လောင်ပြောလာတယ်ဖက်ဒရယ်ပြည်ထောင်စုကိုမတီးဆောင်းနိုင်လို့ကျွန်တော်ပြည်တွင်းစစ်ဖြစ်နေတယ်ဖက်ဒရယ်စနစ်ကသာပြည်ပြည်ပြန်တီးဆောင်းနိုင်မယ်ဆိုရင်ကျွန်တော်တို့စစ်ဆိုတာကျွန်တော်တို့ကစလုံးတော်ပေါင်းကြည့်လို့ရမယ်နေတာမရှိတော့ဘူးလို့ကျွန်တော်ယူဆတယ်အဲ့တော့တိုင်းရင်းသားတွေပေါ်မှာပြန်လည်လေးစားမှုထားပြီးတော့ဖက်ဒရယ်စနစ်ကသာအကောင့်တွေဖော်မယ်ဆိုရင်ဒီစစ်ဆိုတာလည်းချုပ်ငင်းတော်မယ်လို့ယူဆတယ်ဗျ
Thank you. လက်ရှိမြန်မာနိုင်ငံရဲ့ပြဿနာရဲ့ရေသောမြင့်နဲ့ပတ်သက်လို့လဲသူ့အမြင်ကိုမေးကြည့်တော့ကိုဇော်လင်းအောင်က
မြန်မာပြည်မှာဖြစ်နေတဲ့အဓိကရေသောမြင့်ကတော့လက်ရှိလွတ်တော်ထဲမှာရောက်နေတဲ့ဆဲကောင်းဆောင်တွေကနေပြီးတော့ပြောင်းလဲလာတဲ့အပြောင်းလဲဟာတကယ်ပြောင်းလဲခြင်းစိတ်မရှိဘဲနဲ့ဒီမိုကရေစီနှစ်ဖူးစီးပြီးတော့တမ်းပြည်ကိုအာဏာဆက်လက်ယူထားတဲ့အခြေခံအကြောင်းကျွန်တော်တို့ဖြစ်နေရလို့ယူဆတယ်ကျွန်တော်တို့တမိုင်းရေးလေးလာငွေရသိရတဲ့သဘောတရားရဆိုရင်ဦးနေဝင်ခစ်ကလည်းဆိုရှယ်လစ်ဆိုပြီးတော့ဆိုရှယ်လစ်နှစ်ဖူးစီးပြီးတော့တမ်းပြည်ကိုဆက်လက်အုပ်ချုပ်တယ်အခုကျွန်တော်တို့ဦးတင်းနေဆက်မှာလဲဒီမိုကရေစီနှစ်ဖူးစီးပြီးတော့တမ်းပြည်ကိုဆက်လက်အုပ်ချုပ်ခြင်းနဲ့သဘောတော်ပါဖြစ်နေတယ်ဆိုတော့ကျွန်တော်တို့ကဒီကြေတနာတွေကတခုပြီးတခုဆက်ရင်းစဉ်နာမှန်မှန်နဲ့ဖြစ်နေတယ်လို့ကျွန်တော်တို့ယူဆတယ်ကကျွန်တော်တို့အနေနဲ့ကတော့
ဒီလိုခက်စနစ်အခြေအနေတွေကိုဖြတ်တန်းနေရတဲ့သူတို့မျိုးဆက်တွေအနေနဲ့နောင်လာမဲ့မျိုးဆက်တွေလက်ထက်မှာကောင်းမွန်တဲ့လူအဖွဲ့အစည်းဖြစ်အောင်ပေးဆက်ဆွံ့လို့ရမှာဖြစ်တယ်လို့ဒီအတွက်လည်းလေ့လာအားကောင်းရမယ်လို့ကိုဇော်လင်းအောင်ကဆိုပါတယ
်အခုလက်ရှိကျွန်တော်တို့မျိုးဆက်တွေကတော့ဇတိကံမျိုးဆက်တွေဖြစ်သွားပြီအဲ့တော့ကျွန်တော်တို့ဇတိလက်ဆောင်နဲ့ကျွန်တော်တို့နောင်မျိုးဆက်ပေါ်မှာပဲစဉ်းစားထားလိမ့်မယ်ကျွန်တော်တို့နောင်မျိုးဆက်ဒီလိုမျိုးမဖြစ်အောင်ကျွန်တော်တို့ဘာတွေလုပ်ကြမလဲဒီမှာနိုင်ငံမှာလက်ရှိဖြတ်တန်းနေတဲ့လူငယ်တွေကတမိုင်းအမောင်ကားလောက်ဖြတ်တန်းခဲ့ရတယ်အဲ့တော့ကျွန်တော်တို့လေ့လာအားလိုပါတယ်ဟိုလေ့လာအားဆိုတမိုင်းကိုပဲလေ့လာနေအောင်မို့ဘယ်နဲ့ကဘာကိုလည်းလေ့လာဖို့လိုပါတယ်ကဘာမှာဘယ်နိုင်ငံတွေကဒီမိုကရေစီဘယ်လိုပြောင်းတယ်ဘယ်နိုင်ငံတွေကတော့ဖက်ရှင်နစ်ကိုဘယ်လိုကျင့်သုံးတယ်ကျွန်တော်တို့လက်ရှိကမ္ဘာအခင်းချင်းဟာဘယ်လိုဖြစ်တယ်ဒါလေးကိုကျွန်တော်တို့ကမျက်စိဖွင့်နားဖွင့်ထားပြီးတခြားနိုင်ငံလူတွေထက်ကိုကျွန်တော်ပို့ပြီးလေ့လာနေဖို့လိုတယ်လို့ကျွန်တော်ယူဆပါတယ်ဘာဖြစ်လို့တော့ဒီကျွန်တော်ဒီဖြတ်တန်းခဲ့တဲ့ကာလကဘူဂျော့အောင်တဲ့ဖို့တော့မကောင်းအောင်မြင်ခဲ့ရတဲ့ကာလမဟုတ်တဲ့လူငယ်တွေဆိုတော့ခုလိုမျိုးလေ့လာခွင့်ရနေတဲ့အချိန်မှာကျွန်တော်တို့ဟိုစာအုပ်တွေလည်းပြန်ထွက်လာတယ်တမိုင်းတိုင်းဆိုင်ရာစာအုပ်တွေအခြားကျွန်တော်တို့ဒီအင်တာနက်တွေဘာလို့ပေါ်လာတဲ့အခါမှာတို့ကျွန်တော်တို့ကဘာကိုလည်းသတင်းအချက်လက်တွေစောင့်ကြည့်ကြရတဲ့အခါမှာကျွန်တော်အားလုံးကိုကြည်ကြည်ပြန့်ပြန့်ဖြေလာကြမယ်ပြီးလို့ရှိရင်ကိုတက်နိုင်တဲ့ဘက်ကတိုင်းပြည်အတွက်ဆိုတဲ့စိတ်ရင်းစေတနာအခြေခံပြီးတော့ပါဝင်ကြရမယ်ဆိုတဲ့အားမျိုးလို့ကျွန်တော်လိုအပ်ပါကြလူငယ်တွေနဲ့က
ဒါကြောင့်မြန်မာနိုင်ငံမှာဒီမိုကရေစီစနစ်နဲ့လွတ်လပ်တဲ့ပညာရေးစနစ်တစ်ခုပေါ်ပေါက်လာဖို့တတ်နိုင်တဲ့ဘက်ကဆက်ပြီးကြိုးပမ်းသွားမယ်လို့စတုဒ္ဒနှင့်မြို့ပြအင်ဂျင်နီယာကျောင်းသားမြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားသက်မှတ်ကများအဖွဲ့ချုပ်ဝင်ကိုဇော်လင်းအောင်ကပြောပါတယ်ခင်ဗျာ
ငွေချေရှေးစင်းဘဝဟာမြေချုံနေပါစေအောင်မြင်ပါစေ